online ပေါ်မှာအချက်အလက်တွေကိုမျှဝေနိုင်တဲ့ web စနစ်ကြီးကိုပြင်ဖို့လိုပြီးဆိုပြီးတော့ world wide web ကိုတည်ထွင်ခဲ့တဲ့ computer သိပ္ပံပညာရှင် Satin Berners-Lee က web အတွက် contract ဆိုပြီးလုပ်ထားပြီเนาะကိုသားညို
ဟုတ်တယ်ဗျာဒီ web ကိုစိုးကျအတွက်သုံးချပခံရအောင်နဲ့လူသားစုအတွက်အကျိုးရှိရှိနဲ့အသုံးပြုအောင်ကာကွယ်ရအနေနဲ့ contract for the web ဆိုတဲ့ contract ကိုလုပ်လိုက်ထားတယ်မဆင်းမော
Satin Berners-Lee ကတည်ထွင်ခဲ့လို့အင်တာနက်မှာကိုဝင်ကြည့်ကျင်တဲ့ website တွေကိုဝင်ကြည့်လို့ရခဲ့ကြတာလေ website လိပ်စာရှိမှာ www. ကိုရေးပြီးတော့အင်တာနက် website မျိုးစုံတွေကိုဝင်ကြည့်နိုင်ခဲ့တာအနှစ်30ကျော်ကျော်ခဲ့ပြီးအနှစ်30ကျော်လာချိန်မှာသူတည်ထွင်ခဲ့တဲ့ world wide web ကိုတည်င်းမှတည်င်းတူအလိမ်ညာတည်င်းတွေဖြန့်ဖို့ထောက်လှမ်းဖို့ကြားဝင်နှောက်ယှက်ဖို့အသုံးချနေကြတယ်တဲ့အဲဒါကြောင့်အဲ့ဒီလိုမျိုးအသုံးချမခံရအောင်ကာကွယ်ပြီးတော့မူလရည်ရွယ်ခဲ့တဲ့အတိုင်းWeb ရဲ့အစွမ်းနဲ့လူဘဝတွေပြောင်းလဲသွားအောင်လူမှုအတိုင်းဝိုင်းတွေတိုးတက်ကြွယ်ဝအောင်နဲ့မညီမျှမှုတွေကိုရော့ကျသွားအောင်လုပ်ဖို့လိုပြီလို့ Satin Berners-Lee ကပြောရခြင်း
Web ကိုစိုးကျအတွက်မတွန်းအောင်ကာကွယ်ဖို့ဆောင်းအချိန်တန်ပြီးဆိုပြီးတော့ကမ္ဘာတစ်ဝန်းကအစိုးရတွေကုမ္ပဏီတွေပြည်သူတွေနဲ့2018ခုနှစ်မှာဆက်သွယ်ပြီးတော့ဒီလိုင်းနာတင်တဲ့စီးနင်းစည်းကမ်းတွေကိုတိုင်ပင်ချမှတ်ခဲ့တာရဲ့ Web အတွက် contract လို့ဆိုပေမဲ့မဖြစ်မနေလိုင်းနာရမယ့် contract မျိုးတော့မဟုတ်ပါဘူးဒီ contract တွေကိုသဘောတူတယ်ဆိုရယ်ကတိကဝတ်ပြုပြီးတော့ contract ထဲမှာပါတဲ့အခြေခံမူတွေစီမင်းစည်းကမ်းတွေကိုအကောင့်ထည့်ဖော်ဖို့ web နဲ့ပတ်သက်တဲ့ပြဿနာအဖြေတွေကိုရှာဖို့လုပ်တာပ
ါအစိုးရရဲ့အနေနဲ့စီးနင်းဥပဒေတွေချဖို့အချိန်ပေးရတဲ့ဆရာကိုသူနားလည်တယ်လို့ Satin Berners-Lee ကအခုလိုပြောပါတယ
် The contract for the web in a way is a set of principles and it's a direction to move it doesn't mean we expect people immediately to complete change
web အတွက် contract ဆိုတာရှေ့ဆက်နိုင်မှုအခြေခံမူတွေပါဒီမူတွေကိုချက်ချင်းလိုက်လာပြီးလုံးဝပြောင်းလဲသွားကြဖို့ကျွန်တော်တို့မမျှော်လင့်ပါဘူးအချိန်ပေးဖို့တို့ရတယ်အများကြီးရှိပါတယ်အစိုးရတွေအတွက်စီးနှင်းဥပဒေတွေချမှတ်ဖို့ဆိုတာအချိန်အများကြီးလိုပါတယ်ကုမ္ပဏီတွေမှာမူဝါဒအစ်စ်တွေပြောင်းလဲချမှတ်ဖို့အတွက်လည်းအချိန်ပေးရပါမယ်
သူတီထောင်ထားတဲ့ World Wide Web Foundation ကထုတ်ပြန်တဲ့ Web အတွက် contract ထဲမှာအခြေခံမူစီးနှင်းစည်းကမ်း၉ပိုင်းကိုချပြထားပါတယ်အစိုးရတွေရဲ့ကုမ္ပဏီတွေရဲ့လူမှုအတိုင်းဝိုင်းတွေရဲ့ခဏ၃ခုခွဲပြီးတော့၃ခုစီပါ
အစိုးရရဲ့ဘက်ကလိုင်းနာတင်တဲ့အခြေခံမူတွေကတော့အင်တာနက်သုံးညံသူတိုင်းအင်တာနက်ချိတ်ဆက်နိုင်ရမယ်။အွန်လိုင်းပေါ်မှာပြည်သူတွေရဲ့ကိုယ်ရေးကုသကိုချိုးဖောက်မခံရအောင်လို့အကာအကွယ်ပေးရမယ်။သူတို့နဲ့ပတ်သက်တဲ့ကိုယ်ရေးချက်လက်တွေကိုရယူရဲဆိုရင်လည်းဘလို့ချက်လက်တွေကိုရယူရဲဆိုတာကိုပြည်သူတွေသိပိုင်ခွင့်၊ကံကွက်ပိုင်ခွင့်အဲ့ဒီချက်လက်တွေကိုရုပ်သိမ်းပိုင်ခွင့်ရှိရမယ်ဆိုပြီးတော့ contract ထဲမှာပါပါတယ်
။ company တွေဘက်ကလိုင်းနာတင်တဲ့အချက်တွေကတော့လူတွေအင်တာနက်ကိုလွယ်လွယ်ကူကူသုံးနိုင်ကြအောင်လုပ်ပေးရမယ်။မတန်ဆွမ်းသူတွေ၊လူနည်းစုဘာသာစကားပြောသူတွေအတွက်အွန်လိုင်းဝန်ဆောင်မှုတွေကိုလုပ်ပေးရမယ်။နောက်အဲ့ဒီကုမ္ပဏီတွေအနေနဲ့အွန်လိုင်းပေါ်မှာယုံကြည်စိတ်ချရအောင်လုပ်ထားရမယ်။နောက် privacy နဲ့ပတ်သက်တဲ့ setting တွေကိုလည်းအယိုးရှင်းဆုံးလုပ်ပေးထားရမယ်။ကိုယ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုတနည်းအားဖြင့်မှလွယ်လွယ်ကူကူစီမံခန့်ခွဲနိုင်အောင်လုပ်ပေးထားရမှာဖြစ်ပါရဲ့
။ကုမ္ပဏီတွေကျင့်သုံးတဲ့နောက်စီကံကတော့ပစ္စည်းသစ်တွေထုတ်မယ်ဆိုရင်မထုတ်ခင်မှာရောထုတ်ပြီးတဲ့အခါမှာပါကြေကြေပြန့်ပြန့်ဆွေးနွေးကြဖို့နဲ့သူတို့ရဲ့နည်းပညာကသတင်းမားတွေကိုဖြန့်နိုင်တဲ့အနေရရှိသလားလူတွေကိုထိခိုက်စေနိုင်သလားဆိုတာလည်းသုံးသပ်ဖို့လိုတယ်လို့ပါပါတယ်ဗ
ျလူတဦးတယောက်ချင်းစီလိုက်နာတင်တဲ့ဒီ web contract ထဲမှာထည့်သွင်းထားတာကတော့ web ကိုတန်ဖိုးရှိတဲ့နေရာတစ်ခုဖြစ်အောင် web ပေါ်မှာအကျိုးရှိတာတွေကိုပဲချိန်ဆပြီးတော့တင်ကြဖို့တောင်းဆိုထားပါတယ်လူတိုင်းလုံခြုံတဲ့ကျိုးဆိုနေတယ်ဆိုတဲ့နေရာမျိုးဖြစ်အောင်လို့ online အတိုင်းဝိုင်းကိုတိစောက်ကြဖို့လည်းတိုက်တွန်းချက်ပါပါတယ်နောက်ဆုံးအချက်ကတော့ဒီလူတိုင်းနေရာတိုင်းကနေပြီးတော့ web ကိုအသုံးပြုနိုင်ကြအောင်ပိတ်ပင်မှုတွေကိုတွန်းခံကြဖို့လည်းဆော်ဩထားရခြင်း
ဒီနေ့ကမှလူမှုကွန်ရက်တီပေါ်မှာမူတည်ပြီးတော့လူမှုအတိုင်းအဝန်တွေကပုံဖော်နေကြတဲ့ခေတ်ဖြစ်တာမို့လို့ web ကိုတာဝန်သိသိအသုံးပြုအောင်စီးနင်းစည်းကမ်းတွေလိုလာတယ်လို့ Satin Berners-Lee ကပြောတယ်မဆင်းမောက
။ 10 years ago if you go out to the street now people what some of the web they say nothing's great now people are worried about privacy
လူတွေစနေကကဘာကြီးမှဘာတွေဖြစ်နေရလဲလို့လမ်းပေါ်ကလူတွေကိုမေးရင်ဘာမှမဖြစ်ပါဘူးအားလုံးအဆင်ပြေပါတယ်လို့ဖြေကြမှာပါ။အခုတော့လူတွေကသူရဲ့ privacy အတွက်စိတ်ပူနေကြပါတယ်။သူတို့ရဲ့ကိုယ်ရေးချက်လက်တွေဘာဖြစ်နေပြီလဲ။ဘလို့အသုံးချခံနေရပြီလဲဆိုတာမျိုးပူပန်နေကြရပါတယ်။ online ပေါ်မှာ Wikipedia ကအချက်လက်တွေကိုစိတ်ချလက်ချရယူနေခဲ့ကြတာကနေဘလို့ချက်လက်တွေကိုယုံကြည်စိတ်ချအောင်လဲဆိုတာမသိရတော့ပါဘူး။ online ပေါ်မှာရနိုင်တဲ့အချက်လက်တွေကလုံးဝအမှားကြီးဖြစ်နေတာတွေအများကြီးဆိုတာလူတွေသဘောပေါက်လာနေကြပါတယ်။
World Wide Web Foundation ကထုတ်ပြန်လိုက်တဲ့ Web အတွက် contract အချက်အလက်တွေကို Microsoft, Twitter, Google နဲ့ Facebook လိုနည်းပညာကုမ္ပဏီကြီးတွေအပြင် Digital အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့တွေအပါအဝင်အဖွဲ့အစည်းပေါင်း150ကျော်ကထောက်ခံကြရဲကိုသားညုံရ
Internet ပေါ်မှာအချက်အလက်တွေကိုမျှဝေပေးနိုင်တဲ့ Web စနစ်ကြီးကိုလူသားတွေအတွက်အကျိုးရှိတဲ့စနစ်ကြီးပြန်ဖြစ်အောင်လို့ပြင်ဖို့ဆိုရင်နည်းပညာကုမ္ပဏီကြီးတွေရဲ့ထောက်ခံမှုကလိုကူလိုတယ်လို့ certain Bundesliga ပြောတယ်မစပြမွား
having them in the room is really important yes they do have an effect yeah you might
ဒီပြည်သာကုန်မှုတွေပါဖို့စိတ်ကိုရှင်းကြည့်ပါတယ်သူတို့ပါတဲ့အတွက်ထိရောက်မှုရှိပါတယ်အစုရှယ်ယာရှင်တွေပါတဲ့ကုန်မှုတွေပါတာကိုမူအရတချို့ကတော့လက်မခံကြပါဘူးကျွန်တော်တို့ကတော့ကုန်မှုတွေရောဆိုးရွားတွေပါတန်းတူမြင်တွေတင်ပြရရှင်းကြည့်တယ်လို့ထင်ပါတယ်ဒီပြည်သာကုန်မှုတွေမပါဘဲဆွေးနွေးကြရင်သူတို့ရဲ့အမြင်တွေအတွေ့အကြုံတွေသိရတော့မှာမဟုတ်ပါဘူး
Welcome site ထဲမှာအချက်လက်တွေထည့်နိုင်ဖို့အချက်လက်တွေကိုပါဝင်ရေးဆွဲထားတဲ့အဖွဲ့အစည်းတွေအားလုံးလိုလာတဲ့ web စနစ်ဖြစ်အောင်လို့ဝိုင်းပြီးတော့တာဝန်ယူကြရမယ်အချက်ညွှန်နေပြီလို့လည်းပြောကြတယ်ဗ
ျ web for contract ထဲမှာပါရဲ့အခြေခံမူတွေစီးပင်းစည်းကမ်းတွေကိုလက်ခံတယ်လို့ Germany နဲ့ပြင်သစ်အစိုးရတွေကလည်းအရေးအမွေပြောထားကြပါတယ
်လက်ရှိအစိုးရဥပဒေတွေအစိုးရအဖွဲ့အစည်းတွေက online ပေါ်မှာပြည်သူတွေရဲ့လုံခြုံရေးကိုအပြည့်အဝကာကွယ်မပေးဘူးနိုင်ငံကိုအသုံးချပြီးတော့လူမှုတိုင်းဝန်းတွေထိခိုက်အောင်လုပ်နေတာကိုတားဆီးမပေးနိုင်ဘူးလို့Certain Bundesliga ရဲ့ World Wide Web Foundation ကပြောပြီးတော့အခုလိုမျိုးလိုင်းနာတင်တဲ့စီးပင်းစည်းကမ်းတွေကိုထုတ်ပြန်လာမှဆင်းရဲပါ့
။နောက်တရုတ်၊ Iran ၊ Russia တို့မှလို့အစိုးရတွေကဒီ Internet ထိန်းချုပ်မှုတွေ၊ Sensor ဖြတ်တာတွေ၊ Online ပေါ်ကနေထောက်လန်းတာတွေလုပ်နေတာကလည်းစိန်ခေါ်မှုကြီးတစ်ခုဖြစ်လာနေတယ်လို့ World Wide Web ကိုတီထွင်တဲ့ Computer သိပ္ပံပညာရှင်ကြီး Certain Bundesliga ကပြောရဲကိုသားညုံရ Online ပေါ်မှာအချက်လက်တွေကိုမျှဝေနိုင်တဲ့ Web စနစ်ကြီးကိုနိုင်ငံရေးအရလိုတလိုအသုံးချနေကြတာတွေ၊တည်င်းတူတည်င်းမှဖြတ်နေကြတာတွေprivacy ကိုချိုးဖောက်နေကြတာတွေကိုအခုအချိန်မှာတားဆီးကာကွယ်ဖို့လိုနေပြီအစီအစဉ်တွေချဆောင်ရွက်ဖို့လိုနေပြီအဲ့လိုမှအေးအေးယူဆောင်ရွက်မှုမလုပ်ဘူးဆိုရင် digital ဤပညာပိုင်းအကြီးအကျယ်ထိခိုက်ဆုံးရှုံးမှုဖြစ်နိုင်တယ်လို့လည်း certain bundles ကသတိပေးထားပါတယ်